2008ဖွဲ့စည်းပုံအခြေခံဥပဒေထဲကပုံမှန်436ကိုပြင်ဆင်ရေးလူမှုဆန္ဒသဘောထားလက်မှတ်ကောက်ယူစုဆောင်းတဲ့လှုပ်ရှားမှုထဲမှာတပ်မတော်သားတွေပါပါဝင်လက်မှတ်ရေးထိုးကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ဒီလှုပ်ရှားမှုကိုဒီကနေ့မှပဲတနိုင်ငံလုံးမှာစတင်လိုက်တာဖြစ်ပြီးနေပြည်တော်မှာလှုပ်ခဲ့တဲ့လူမှုစုဝေးပွဲအတွင်ဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့ဒီလှုပ်ရှားမှုကိုဝေဖန်တာကန့်ကွက်တာတွေကလည်းရှိနေပါတယ်။အပြည့်အစုံကတော့ VOA ရန်ကုန်ခြေဆိုင်သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
။အမေရိကန်ဒီမိုကရေစီဖွဲ့ချုပ်ရေး68မျိုးဆက်ညီညာရေးနဲ့ပွန်လင်းလူမှုဖွဲ့စည်းကဥဆောင်ပြီးတော့2008ဖွဲ့စည်းပုံကိုအဓိကပြင်ဆင်ရေးအတွက်လက်မှတ်ရေးထိုးပွဲတွေကိုဒီကနေ့ကစပြီးတော့မြန်မာနိုင်ငံလုံးအတိုင်းအတာနဲ့စတင်ခဲ့တာဖြစ်ပါတယ်။အစိုးရအဖွဲ့ရုံးဆိုင်တဲ့နေပြည်တော်ရဲ့ဩဒရာဒီရီမြို့နယ်မှာဖွဲ့စည်းပုံပြင်ဆင်ရေးလက်မှတ်ရေးထိုးဆန္ဒပြပွဲမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်လက်မှတ်ရေးထိုးခဲ့ပြီးတော့ဝန်ထမ်းတွေနဲ့တက်မတော်သားတွေလည်းပါဝင်ကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ
်။ဝန်ထမ်းများလည်းခိုးပိုင်권ရှိတယ်နော်။ဒါကျွန်မပုံမှန်လေးလေးပြောတော့ဘယ်ဥပဒေအရမှဝန်ထမ်းကလက်မှတ်မထိုးရဘူးဆိုတော့မပါဘူး။အဲ့တော့ဝန်ထမ်းတွေကိုချိန်ချောက်ပြီးတော့မထိုးရအောင်ဥပဒေနဲ့ကန့်ညီတယ်ညီဆွတ်တယ်လို့ပြောလို့ရှိရင်ကျွန်မတို့အသိပေးပါဦး။ဒီလိုချိတ်ချောက်တာကဥပဒေနဲ့မကိုက်ကြည့်ပါဘူးလို့ကျွန်တော်ပြောချင်ပါတယ်။ဝန်သားတွေထဲမှာလည်းတပ်မတော်တွေကတပ်မတော်သားတွေပါတာပေါ့နော်။တပ်မတော်သားဆိုရင်နိုင်ငံဝန်သားမယ်။လာပြီးတော့လက်လိုက်လက်လက်ဒီလှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့လက်မထိုးကြပါလို့ကျွန်မအနေနဲ့မေတ္တာရပ်ခံရဲဒီကိုချုပ်ပါတယ်။
ဒီလိုဆန္ဒပြလက်မှတ်ရေးထိုးတာဟာအနာဂတ်မြန်မာနိုင်ငံအတွက်အရေးပါတဲ့ဖွဲ့စည်းပုံတရက်ပေါ်ပေါက်လာဖို့အတွက်ဖြစ်တယ်လို့သူမကပြောပါတယ
်။ဒီနေ့အတွက်မဟုတ်ဘူးမနေ့ဖြန်အတွက်မဟုတ်ဘူး။နောက်ဆင်းနှစ်အတွက်မဟုတ်ဘူး။ကျမတို့နိုင်ငံရဲ့အနာဂတ်အတွက်ပြုပြင်ပြောင်းလဲတဲ့ကိစ္စကိုကျမတို့ပြုပြင်ပြောင်းလဲဖို့လုပ်နေတာပါဆိုတာကိုကျမတို့အားလုံးနားလည်ပြီးတော့တက်တက်ကြွကြွနဲ့တရက်လုံးတော့အချိန်ပေးရမယ်ဆိုရင်တောင်မှကိုတက်နိုင်တဲ့နေရာကိုသွားပြီးတော့လက်မှတ်ထိုးမယ်ဆိုလို့ရှိရင်ကျွန်တော်တို့အားလုံးဟာနိုင်ငံသူနိုင်ငံသားများတာဝန်ကျေပွန်းတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
ဒီနေ့လက်မှတ်ရေးထိုးပွဲကျင်းပတဲ့အချိန်မှာအာဏာရပါတီကြီးတစ်ခုဖြစ်တဲ့ပြည်ထောင်ချက်ခိုင်တဲ့ဗမာပြည်ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလာစွေကအမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့68မျိုးဆက်ညီညွတ်ရေးနဲ့ပုံနဲ့လူမှုဖွဲ့စည်းကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါပုံမှန်436ပြည်စည်းရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်ချက်တွေအပေါ်မှာအခုလိုဝေဖန်ပြောဆိုခဲ့ပါတယ
်ကျွန်တော်ပြောမယ်အရေးကြီးတဲ့ပုဂ္ဂိုလ်3ယောက်ဖြစ်တဲ့သမရရေသမရပြင်မယ်ပြောတယ်ဒါမှမဟုတ်မလောနဲ့လို့ပြောတယ်เนาะဒါနံပါတ်1နောက်ကာချုပ်ကပြင်မယ်ဥပဒေပေါင်းနဲ့ပြင်မယ်လို့ပြောတယ်အဲ့သူတို့နှစ်ယောက်လုံးပြောတာပြင်မယ်ပါတယ်ဥရှိမားကလည်းပြင်မယ်လို့ပြောပြီးတော့ကော်မရှင်အောင်ဖွဲ့ပြီးပြီကွာအဲ့တော့ပြင်မယ်ပြေးကွာ436ကြီးကပွင့်ပြီးသားလို့ကျွန်တော်ယူဆတယ်ဒါကြောင့်မို့တမတော်သားကိုယ်စလေ25ရာခိုင်နှုန်းဟာပြည်ထောင်ချာဥရပြင်ဖို့လို့ဒီ436ကြီးကိုခိတ်စကားကြီးကိုဖွင့်တဲ့အခါမှာစောစောရှိရှိမဲထည့်လိုက်မယ်ကျွန်တော်ဒီလိုမျှော်လင့်တယ်ပြီးလို့ရှိရင်ကျွန်တော်အားအကြောင်းဒါကြီးကို436ကိုဖွင့်ပြီးပါနဲ့68နဲ့အဲဒေါန်းသားစုကြည်နဲ့ပြောနေတာဒီငါတို့អော်လို့သူတို့ဖွင့်ပြရတာဆိုတဲ့ဟာကိုပြည်သူလူထုကိုတမင်တကာနားလည်ပိုက်တယ်လို့ကျွန်တော်မြင်တယ်အမှား436ကဖွင့်ပေးမယ်ဆိုတဲ့သဘောကိုလူကြီးတော်အောင်ကပြောပြီးသားပဲ
အချိန်ထဲမှာပဲအစိုးရအဖွဲ့ရုံးဆိုင်တဲ့နေပြီးတော့မှလက်မှတ်ရေးထိုးဝဲလုပ်နေခြင်းပုံမှန်436ဟာဆိုရင်ပြင်ဆင်ဖို့မလိုဘူးဆိုပြီးတော့လူ10ဦးလောက်ကစိုင်းဘုတ်ထောင်ကန့်ကွက်ဆန္ဒပြတဲ့ဖြစ်စဉ်တခုနေပြီးတော့မှရှိခဲ့တယ်လို့အဖွဲ့ချုပ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းထိန်ကသူတွေ့ကြုံခဲ့တဲ့အဖြစ်ကိုအခုလိုပြောပါတယ
်လမ်းပြီးဆိုမှဆိုအိမ်လေးအိမ်ခြံဝန်းကခေတ်ကနေပြီးတော့ဆန္ဒပြတဲ့လူငယ်လေး6ခုနှစ်လောက်တွေ့တယ်။အဲဒီလူငယ်လေး6ခုနှစ်ပါတော့ဥက္ကဋ္ဌရဲ့ကပ္ပရာတွေက436မတည်ဆင်းရေးသမုတ်436ပြည့်သေးကိုကန့်ကွက်ပြီးအစာရည်နဲ့ဆာရည်ဒီကန်ပြီးတော့သူတို့မျက်နှာတွေမပေါ်ပဲနဲ့ကပ္ပရာတွေထောင်ပြီးတော့ဆန္ဒပြတာပေါ့။အဲကျွန်တော်တို့ကအဲဒီခရီးတွေမေးတဲ့အခါမှာခရီးကဘာပြန်ပြောတာပေါ့။ပြရတာသူတို့ပတ်စံပြီးဆန္ဒပြခံတာတော့မတည်ပေါ့လေ။ကျွန်တော်ကကတော့အဲ့ခဏပြရတဲ့ခလေးတွေကခဏပြရတဲ့ကပ္ပရာတွေကိုဒီရောက်ပြရတဲ့ခါမှာသူတို့ဥရခေါင်းတွေတယောက်မှမမြင်ရဘူးတွေ့နေအဲ့ကပ္ပရာနဲ့တွေ့တယ
်ဒီနေ့ရန်ကုန်မြို့မှာလည်းဖွဲ့စည်းပုံပြင်ဆင်တဲ့ပတ်သက်ပြီးတော့အဖွဲ့ချုပ်ယုံနဲ့68မျိုးဆက်ညီညာရေးနဲ့ပုံနဲ့လူမှုဖွဲ့စည်းယုံတွေမှာကျင်းပခဲ့ပြီးတော့မနက်ပိုင်းမှာဆိုရင်ရွှေကုန်တိုင်းယုံမှာလူတစ်ထောင်နီးပါးလာရောက်လက်မှတ်ရေးထိုးခဲ့တယ်လို့ NLD ဖွဲ့စည်းပုံပြင်ဆင်ကော်မတီရဲ့ပြောခွင့်ရှိသူဦးထွန်းနှုံးဟင်ကပြောပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြလက်မှတ်ရေးထိုးတာတွေကိုဒီကနေ့မှာစပြီးတော့ဇွန်လ19ရက်နေ့အထိတလာခွဲနီးပါးမြန်မာနိုင်ငံအနှံ့ကအဖွဲ့ချုပ်ယုံတွေမှာလက်မှတ်ရေးထိုးနိုင်အောင်စီစဉ်ထားတာပါမေလ18ရက်နေ့17ရက်နေ့တွေမှာဒေါ်ဆန်းစုကြည်အနေနဲ့ရန်ကုန်မန္တလေးမြို့ကြီးတွေမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောမှုတွေလှုပ်ဆောင်နေချိန်မှာတက်မတော်ကိုထိပါတဲ့စကားတွေပါဝင်နေဆိုတဲ့အချက်နဲ့ပြည်ထောင်စုကော်ပိုရိတ်ကော်မရှင်ကသူမထံကိုအတိအပြေးအကြောင်းကြားစာတစ်စောင်းနဲ့ပေးပို့ထားပါတယ် ပြောင်းလို့တော်ရဲမှာဖွဲ့စည်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်ထဲပေါ်မှုကော်မတီကလည်းဒီပုံမှန်436ပြင်ဆင်နဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့အစည်းအဝေးထိုင်ဆုံးဖြတ်ခဲ့ပြီးဖြစ်တယ်လို့လည်းကော်မတီရဲ့ဖွဲ့ဝင်တူဦးဖြစ်တဲ့ဒေါက်တာရေးမောင်ကပြောပါတယ်။ဒီအများကပြင်ဆင်ဖို့လိုလားနေတဲ့ပုံမှန်436ဟာဆိုရင်ဖွဲ့စည်းပုံပြင်ဆင်တဲ့နေရာမှာလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်မှာပြင်ဆင်နိုင်မယ်ဆိုပြီးတော့ကန့်သက်ထားတာကြောင့်ဒီမိုကရက်တစ်စံနှုန်းအနေနဲ့မကိုက်ညီဘူးဆိုပြီးတော့ဒေါက်တာဆန်းစုကြည်ကသူမရဲ့နိုင်ငံတကာခီးစဉ်တွေအတွင်းမှာလည်းမကြာခဏထောက်ပြပြောဆိုခဲ့တာပါခင်ဗျ။